မြန်မာနိုင်ငံမှာရာဂီမုန်တိုင်းနောက်ဆက်တွဲရေကြီးရေလျှံမှုတွေကြောင့်သေဆုံးသူအရေအတွက်က384ဦးထိမြင့်တက်လာပြီးကျောက်ဆုံးသူကလည်း89ရှိကြောင်းအလာဒိန်းစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကစနေနေ့မှာပြောပါတယ်။နေပြည်တော်မှာ164ဦး၊မန္တလေးတိုင်းဒေသကြီးမှာ134ဦး၊ရှမ်းပြည်နယ်မှာ88ဦး၊ကရင်ပြည်နယ်မှာ5ဦး၊ပဲခူးတိုင်းဒေသကြီးမှာ2ဦး၊ AR တိုင်းမှာတော့2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။မြို့နယ်53မြို့နယ်မှာရေကြီးမှုတန်ခံခဲ့ရပြီးနိုင်ငံရဲ့16ရာခိုင်နှုန်းနီးပါးထိခဲ့ခဲ့တယ်ဆိုပါတယ်။ကူညီကယ်ဆယ်ရေးသမားတွေကတော့ဆင်းရဲပြုစုနိုင်မှုအားနည်းတာအပြင်ပျောက်ဆုံးသူတွေအများပြားရှိနေစေဖြစ်လို့သေဆုံးတဲ့အရေးတွေတိတိပိုတိုးလာနိုင်တယ်လို့ခန့်မှန်းကြပါတယ်စစ်ကောင်စီကတော့ရေကြီးမှုကြောင့်လူပေါင်း300,000ခန့်နီးပါးထိခိုက်ခဲ့ပြီးစဘာကင်းဧက300,000ကျော်ပျက်စီးကတိရစ္ဆာန်အကောင့်ရေ300,000ခန့်နီးပါးသေဆုံးခဲ့ကြောင်းဖော်ပြပါတယ်ကုလသမဂ္ဂကတော့မုံတိုင်းကြောင့်မြန်မာနိုင်ငံမှာလူပေါင်း900,000နီးပါးထိခိုက်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အချိန်ထဲမှာပဲဘင်္ဂလားပင်လယ်အော်အလဲပိုင်းမှာလေဖိအားနည်းရာဝန်တရဖြစ်ပေါ်နိုင်လို့လာမယ့်ရက်ပိုင်းတွင်မြန်မာနိုင်ငံနေရအနှံ့အပြားမှာမိုးရွာမဲ့သတိပေးချက်တွေလည်းမိုးစလကထုတ်ပြန်ထားပါတယ်ခင်ဗျာ